စစ်ကောင်စီကရိုဟင်ဂျာတွေကိုစစ်သားတစ်စုဆောင်ပြီးစစ်တနံပေးရမှာအစ္စလမ်ဘာသာရေးအခြေခံဂျီဟတ်ဝါဒနဲ့ဟောပြောစည်းရုံးနေတယ်လို့စစ်သားဖြစ်စုဆောင်ခံခဲ့ရတာလေထွက်ပြေးလာသူတူကိုကူကပ်ပြီး American ညီညာရေး Institute USIP ရဲ့လေလာချက်စာတမ်းတစ်ခုမှာဗိုလ်တုံးနေ့ကဖော်ပြပါတယ်တမန်တော်မိုဟာမက်ကိုဖျားသခင်ကလမ်းညွှန်ခဲ့တဲ့အချိန် GS စပွဲဆင်နွှဲရမယ်။ဘာသာရေးရဆိုရင်မင်းတို့အသက်တွေဆုံးရှုံးရရင်တော့အလားအလာမဖြစ်ဘူးလို့စစ်တပ်နဲ့မှပြောတယ်လို့အသက်22နှစ်အရွယ်အထမစစ်သားစုဆောင်ခံခဲ့ရတဲ့ Rohingya လူငယ်တူကပြောတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေကသူ့ကိုတနက်နဲ့ချိန်ပြီးရွာကနေခေါ်သွားခဲ့တာလို့ဆိုပါတယ်။သူနဲ့တူစစ်တပ်နဲ့အတူတက်ခဲ့ရတဲ့ Rohingya လူငယ်50လောက်ကိုအာရကတတော် AA အခိုင်အမာရှိနေတဲ့နေရာကိုဆင်လွတ်ခဲ့ချိန်မှာသူဟာဘင်္ဂလားဒေ့ရှ်နယ်စပ်ကိုဖျက်ပြီးကော့ဘဇာမြို့ကိုအရောက်ထွက်ပြေးခဲ့တယ်လို့ဆိုပါတယ်။စေရေးအတွေ့အကြုံမရှိသူတွေကိုဒီလို AA စုမိုးထားတဲ့နေရာတွေကိုအတင်းကျပ်ဆင်လွတ်တာကတေရင်းကိုတွန့်ပို့တာပဲလို့အဲ့ဒီလူငယ်ကပြောပါတယ်။သူတို့နေထိုင်နေတဲ့ရွာရင်ဂျာတွေအားလုံးစိုးရင်ထိလိုက်ကြပြီးနေဆက်ထွက်ကျော်ထွက်ပြေးနိုင်မယ့်အခွင့်အရေးရှိရင်ထွက်ပြေးလိုကြတယ်လို့လည်းပြောထားပါတယ်ညာ။